မြန်မာနိုင်ငံမှာလွန်ခဲ့တဲ့20လနှစ်အတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်သူအရေအတွက်4338ယောက်ရှိခဲ့ပြီးသေဆုံးသူအရေအတွက်က82ယောက်ရှိတယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ဒီကနေ့ည8နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တက္ကသိုလ်နမူနာပေါင်း1000ကျော်ကိုစစ်ဆေးခဲ့တဲ့အထက်ကပိုးကူးသူအရေအတွက်နောက်ထပ်တွေ့ခဲ့ရတာဖြစ်ပြီးဒါဟာစစ်ဆေးတဲ့တက္ကသိုလ်နမူနာအရေအတွက်ရဲ့ 28.93 ရာခိုင်နှုန်းဖြစ်တယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနဗဟုကုသရောဂါတက်ဖြည့်ရေးဌာနကညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကသူ့ရဲ့ Facebook မှာရေးထားပါတယ်ဒီကနေ့ထုတ်ပြန်တဲ့စုစုပေါင်းစစ်ဆေးတဲ့နမူနာအရေအတွက်ပိုးတွေ့သူအရေအတွက်ပိုးတွေ့နှုန်းနဲ့သေဆုံးသူအရေအတွက်ဟာကိုဗစ်တက်တရလိုက်မှာအများဆုံးအရေအတွက်တွေဖြစ်တယ်လို့လည်းဒေါက်တာခင်ခင်ကြီးကရေးထားပါတယ်လွန်ခဲ့တဲ့24နာရီအတွင်းဆေးရုံဆင်းသူအရေအတွက်က1350နီးပါးရှိတယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒါကြောင့်ဒီညအထိဆိုရင်ဆေးရုံကဆင်းသွားသူစုစုပေါင်း134,000ကျော်ရှိသွားပါပြီ။ပိုးတွေ့သူစုစုပေါင်းက138,000ကျော်ရှိပြီးတော့သေဆုံးသူစုစုပေါင်းက3,956ယောက်ရှိပြီဖြစ်ပါတယ်။မြန်မာနိုင်ငံဒေသအသီးသီးမှာကိုဗစ်ရောဂါဝေဒနာခံစားနေရသူအများပြားတွေအောက်ဆီဂျင်ဘူးတွေမလိုမလောက်ဖြစ်နေပြီးပိုးကူးထားသူနဲ့ထိစပ်မှုရှိတဲ့မိသားစုဝင်တွေကိုယ်တိုင်အပြင်ထွက်ပြီးအောက်ဆီဂျင်ဘူးရှာနေရတဲ့အတွက်နောက်ထပ်ပိုးကူးဆက်နိုင်ခြေအန်ဒရယ်ပိုများနေတယ်လို့ထောက်ပြဝေဖန်နေကြပါဗျ။